င်းပြည်နယ်ဆိုင်းပွဲမြို့နယ်မြန်ကြီးမြို့ဒေသကထောင်နဲ့ချီတဲ့ဒုက္ခတွေပြီးဆန္ဒရိက္ခာပြန်လာမှုနဲ့ကြုံနေရတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ဒေသခံကရင်လက်နက်ကန်ဖွဲ့စည်းတွေနဲ့မြန်မာစစ်သားကြားစီးရဲတင်းမာမှုတွေကြုံခဲ့ရပြီးနောက်ဆိုင်းပွဲမြို့နယ်မြန်ကြီးမြို့စစ်ဆောင်စခန်းတွေမှာပေါ်လွင်နေကြတဲ့ဒုက္ခတွေ4000လောက်ရိက္ခာပြန်လာမှုနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။စေတနာရှင်တွေရဲ့ကိုယ်ရည်ထောက်ပံ့မှုတွေကိုအစည်းကအားဆန်းနေရတဲ့ဒုက္ခတွေတွေမကြသေးခင်ကဆက်လို့ပြိခါပြလာမှုကြုံနေရတာလို့လဲမြန်ကြီးကိုစစ်ဆောင်စခန်းဥက္ကဋ္ဌစောထွန်းကပြောပါတယ်
ဒီစာနာရကသဘောနည်းရဲ့ဆရာပြလာနေပြီလေကြာပြရတော့ဆံပြောတွေပါတယ်ဆက်တူပဲစာနေကြတာပေါ့ပြိခါပြလာနေကတော့2020မှာနိုင်ငံတော်အစိုးရဖွဲ့ကတော့တလက်ပန်းနဲ့လက်ပန်းဒေါ်လက်ပန်းကြီးရဲ့စာနာရိက္ခာဖွင့်ဆောင်လာတယ်ဒီနောက်ပိုင်းပြီးတော့ပုဂ္ဂလိကဖွဲ့တွေကျွန်တော်တို့တရားနဲ့တရားဆက်တွေ့ပြီးတော့စာနေကြတာပေါ့အဲ့လိုအစိုးရလည်းချက်တလက်ပန်းကြီးကခုခုအဖြစ်မလာဘူ
းဒုက္ခတဲ့စကမ်းတွေမှာရိက္ခာပြောင်းလဲမှုအခြေအနေကိုမြို့နယ်အာဏာပိုင်တွေကသိမြထားတယ်လို့လည်းပြောပါတယ်ဒုက္ခတဲ့စကမ်းတွင်းမှာစာနာရိက္ခာပြလာမဲ့အခြေအနေနဲ့ကြုံနေရခြင်းပြင်ပမှာအလုပ်လုပ်ကံပြီးစာဝတ်နေရေးပြဿနာကိုဖြေရှင်းဖို့ကလည်းကိုဗစ်ကာယောဂကာလကန့်တမှုတွေရှိနေတာကြောင့်အခက်အခဲရှိနေတယ်လို့လည်းမြန်ကြီးငူစေတာကနောက်ဆဒုက္ခတဲ့စကမ်းတစ်ခုဖြစ်တဲ့အေးလေးမြတ်ရှင်စစ်ဆောင်စကမ်းတာဝန်ခံစောရွှေထွန်းကပြောပါတယ်
တက်တလာလို့လို့ဘုရားရှင်ပြုဖြစ်နေပြီကိုဗစ်ရောဂါကြောင့်လည်းအဲ့တော့လူတွေအတွားလာရှင်ပြုဖြစ်နေ
မြန်ကြီးကိုစစ်ဆောင်စကမ်းနေသူတွေဟာရှမ်းရွာတဲ့မေရဝေါဒေရခံရွာတွေဖြစ်ကြပြီး2016ခုနှစ်စက်တင်ဘာလမှာရခိုင်ဘူမူကြီးစောဆန်းအောင်ဦးစီး CGB ခွဲထွက်ဖွဲ့နဲ့ကရင်နယ်ကြားစောက်သား PGF မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားစဉ်မှာရက်ရွာကနေတိမ်းချောင်လာခဲ့ကြတာပါလက်ရှိမေရဝေါဒေရမှာတိုက်ပွဲညီတက်နေပြီလို့ဆိုပေမဲ့မြေမြုပ်မိုင်းအန်တွေအပြင်လက်နက်ကိုင်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်နေရပြန်ဖို့မလွယ်သေးဘူးလို့လည်းအေးလင်းမျက်ရှင်ဒုက္ခတင်စကန်းတာဝန်ခံစောရွှေထွန်းကပြောပါတယ
်လောကျုံမှုစိတ်ရှိတယ်ဘူးပေါ့ပြန်မလဲအဆင်ပြေတယ်ပေါ့မြေမြုပ်မှန်လိုက်ပါတယ်မှန်မှန်နေတော့တစ်ဖက်မဟုတ်ဘူးလေစစ်တပ်လည်းရှိတယ်တကယ်လည်းရှိတယ်ဒီကိစ္စလည်းရှိတယ်ပြီးတော့ခံနေရလည်းရှိတယ်လေအဲ့ဒီလေးဖက်ရဲ့ကြားပါဆိုတော့မဖြစ်လည်းပြောလို့မရဘူးအဲ့လိုမျိုး
မြန်ကြီးငူဒေသမှာတိမ်းဆောင်နေတဲ့ဒုက္ခတွေတွေကိုပြင်ပမှာနေရာချထားပြီးဖို့ကရင်ပြည်နယ်ဆိုရကမနစ်ကလေးကစီစဉ်ထားပေမဲ့လည်းလက်တွေ့အကောင်အထည်မပေါ်သေးပါဘူးကရင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ကရင်လက်နက်ကန်ဖွဲ့တို့စီးရီပြိပခတ်တွင်မြန်ကြီးငူစစ်ဆောင်စခန်းပါဝင်ထိုင်းနိုင်ငံနဲ့နယ်စပ်နီးကစခန်း9ခုမှာခိုးလုံနေကြတဲ့ဒုက္ခတွေဥယျာဉ်9000လောက်ရှိမယ်လို့လည်းကရင်စစ်ဆောင်ဒုက္ခတွေကော်မတီကပြောပါတယ်ကရင်လက်နက်ကန်ဖွဲ့တွေဖြစ်တဲ့ KNU, KN မြူရာစီယုံ, TGP, Democracy အကျိုးပြုသတ်မတော်တို့နဲ့မြန်မာဆွေရတို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရစဲခဲ့ပြီးနောက်ဒုက္ခသည်တွေနေရပြန်နိုင်ရေးကြိုးပမ်းမှုတွေရှိနေပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်နဲ့ဒုက္ခသည်တွေနေထိုင်စားတော့လုခံခဲ့တဲ့မြေနေရာတွေတိမ်ဆီးခံရမှုပြဿနာတွေအပါအဝင်နေရပြန်ဖို့အဟန့်တန်းတွေလည်းကြုံနေရပါတယ်ကုလသမဂ္ဂလူရာချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးရထုတ်ပြန်ချက်ရမြန်မာနိုင်ငံမှာကရင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာဒုက္ခတွေစကမ်းတွေနဲ့ဒုက္ခတွေစကမ်းလိုနေရာမျိုးတွေမှာနေထိုင်ကြရသူပေါင်း2,400,000ရှိမယ်လို့ခန့်မှန်းထားပါတယ်။ဒေသခံကူညီပေးရေးဖွဲ့တွေကတော့မကြသေးခင်အချိန်တိလက်နက်ကန်ပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာနေရာစုခွာတိမ်းရှောင်နေရသူနောက်ထပ်3နဲ့ချီရှိမယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာဝိုင်းအတွက်သတင်းပေးပို့ထားပါတယ်